ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်ဘေးကင်းလုံခြုံစွာနေရပြန်ပြီးရေရှည်ရပ်တည်နိုင်မဲ့အခြေအနေတွေဖြစ်ပေါ်လာအောင်မြန်မာဘက်ကဖန်တီးပေးရေး ICRC နိုင်ငံတကာကြည့်ချင်ဒီအဖွဲ့အနေနဲ့မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ကပို့ထုတ်နေမှာတိုက်တွန်းလာကြောင်းဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာရေးသားထားပါတယ်။ရိုဟင်ဂျာပြည်သက်ခါကိုမြန်မာဘက်ကဖန်တီးတာဖြစ်တဲ့အတွက်ဒီပဒနာရဲ့အဖြေကိုလည်းမြန်မာဘက်ကပဲရှာဖွေလုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးမောင်မင်းကပြောပါတယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာ ICRC အကြီးအကဲ Pierre Dobbs ကနိုင်ငံခြားရေးဌာနမှာသူ့ရဲ့ရာထူးခန့်အလွားပေးအပ်ပွဲခန်းမှာဝန်ကြီးမောင်မင်းကအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရိုဟင်ဂျာတွေအများပြားရောက်ရှိနေတာနဲ့သူတို့ရဲ့ကလေးငယ်တွေပညာသင်ကြားခွင့်မရတဲ့ကိစ္စတွေပေါ်ဆိုရင်ကြောင့်လဲဝန်ကြီးမောင်မင်းမင်းကပြောကြားခဲ့တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဆိုင်ရာအကြီးအကဲဖြစ်တာဝန်ပေးအပ်ခြင်းမခံရခင် Pierre Dobbs ကICRC အဖွဲ့ရဲ့အရှိအာရှဆိုင်ရာအကြီးအကဲအဖြစ်ဘေကျင်းမြို့မှာမနစ်ဇူလိုင်လအထိတာဝန်ထမ်းဆောင်ခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့တစ်ဖက်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေနေရာပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုထားပါတယ်။